ဒီကနေ့နိုင်ငံတော်သမ္မတရဲ့မြန်မာနှစ်ဆန်းတရက်မိန့်ခွန်းအတည်းမှာဝန်ထမ်းတွေကိုလစာ20ရာခိုင်နှုန်းတိုးပေးမယ်။အရာတန်းတွေကိုလစာ10ရာခိုင်နှုန်းတိုးပေးမယ်လို့ပြောပါတယ်။ဒါခင့်နဲ့အညီပေါ့နော်။ဒီအထူးသဖြင့်တော့ဒီအလုပ်သမားတွေရဲ့အနည်းဆုံးလောက်ခကျင်းငွေ4800နှုန်းနဲ့လိုက်ရောညီတွေဖြစ်ဖို့လို့လည်းပြောပါတယ်။ဆိုတော့အရင်ဆုံးဒီသမ္မတမိန့်ခွန်းထဲမှာပါသွားတဲ့ဒီဝန်ထမ်းတွေလစာတိုးမယ်ဆိုတဲ့ပေါ်မှာအရင်ဆုံးဆရာအမည်နဲ့သုံးသက်ချက်သိချင်ပါတယ်ရှင
်ပုဂ္ဂလိကလုံသမားအဲ့ဒီအနေဆုံးလာတာသတ်မှတ်ပေးရတော့မယ်ဆိုရင်ဒီဘက်ကအစိုးရဝန်ထမ်းတွေရဲ့အသာကိုလည်းပြန်ညှိမဲ့သဘောတော့ရှိလားဓာတုအလိုလိုဒီနှစ်ခုကဆက်နေတဲ့အတွက်ကြောင့်ဖြစ်အဲ့ဒါကြောင့်မို့ခုနကဒီဘက်ကိုဒီအစိုးရဝန်ထမ်းတွေကိုလည်းဒီလိုက်ပြီးတော့လာတာခုပြီးဖို့လုပ်တယ်လို့ကျွန်တော်တို့နားလည်တာပို့တော့အစိုးရဝန်ထမ်းဖြစ်ဒီကိုလာတာတုတ်ပြီးဖို့ဆိုတဲ့ခါမှာကြတော့ဒီဘက်ကနိုင်ငံတော်ရဲ့ကျွန်တော်တို့ဝင်ငွေ revenue ဘက်ကကျွန်တော်တို့ကဘယ်လောက်ထိအောင်ဟိုတိုးတက်လာမှအမြင်ရှိတယ်လဲဆိုတာဟာကျွန်တော်သိချာမသိရဘူးခွန်တိုးကောင်းမယ်ခွန်တိုးကောင်းမယ်ဆိုတာပဲပြောနေတဲ့ခါမှာကြတော့အခွန်တိုးကောင်းမယ်ဟာလဲဘယ်လိုခွန်နေဘယ်လိုတိုးကောင်းလဲဘယ်လိုကြောင့်ဆိုတာဟာလဲသိချာကျွန်တော်မသိရဘူးအခွန်မူဝါဒနဲ့ပတ်သက်လို့ကရှင်းရှင်းလင်းလင်းမရှိဘူးပေါ့နော်တချိန်ထဲမှာလည်းတခါ budget deficit ပေါ့ budget deficit ကတောက်လျှောက်ပြနေ၄-၅နှစ်လောက်တောက်လျှောက်ဇက်တိုက်ပြနေဆိုတော့အစီအစဉ်ကတိတ်ပြီးတော့အလားအလာမကောင်းဘူးအဲ့တော့အဲ့ဒီဟာပေါ်မှာမူတည်တွေ့ရလှုပ်ဆလှုပ်ခလာတာတွေတိုးပြီးမယ်ဆိုရင်ကျွေးရတော့တက်နည်းနည်းဒီအခက်အခဲပြနိုင်လိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့အခုဝန်ထမ်းတွေလစာတိုးမယ်ဆိုတာကဒီလက်ရှိပေါ့မြန်မာနိုင်ငံမှာရှိနေတဲ့ကုန်စည်နှုန်းနဲ့ကိုက်ညီတဲ့ဝန်ထမ်းလစာဖြစ်ပါမလားဆရာဘယ်လိုသုံးသပ်ပါလဲရှင်
မဟုတ်တာသူကစပီရယ်လို့သူကသွားမှာပဲလေဝန်သားလာတာတို့လို့ရှိရင်ကိုသိန်းတို့ကပြက်မှာပဲကိုသိန်းတို့တက်လို့ရှိရင်ငွေဖောက်ဖောက်မှုကတော့ပြက်မှာပဲဒီတိုင်းအရမျိုးဆက်အဲ့ဒီဆက်အဲ့လိုဆက်သွားနေမှာအဲ့တော့ထိန်းချုပ်လို့ကရမှာမဟုတ်ဘူးခုကတောင်မှတချို့ဟာတွေကဟိုကိုသိန်းတို့ကတချို့တွေစတာတော့တက်နေပြီလို့ကြားရပါတော့
ဟုတ်ကဲ့ဟို
မလုပ်ရသေးဘူးဒီသဘောတွေကတော့ရှိပါတယ်ဒါကြောင့်တေချုံနိုင်နေမယ်လို့ကျွန်တော်တော့မထင်ပါဘူးเนา
ะဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာလည်းဒီဝန်ထမ်းလစာတိုးတာနဲ့ကုန်စည်နှုန်းကတစ်ချိန်နဲ့တက်လာတာရှိတယ်အဲ့တော့အခုဒီဆိုရပေါ့เนาะခုသမရသည်လက်ထက်မှာရောအခုဝန်ထမ်းလစာတိုးမယ်ပြောတယ်ကုန်စည်နှုန်းนี่မတက်လာအောင်ဘယ်လိုထိန်းချုပ်ထားဖို့တွေလို့မလဲရှင
်အဲ့ဒါကုန်တိုးလို့မှုတိုးတက်အောင်လုပ်အောင်မယ်လေကုန်တိုးလို့မှုတိုးတက်အောင်လုပ်အောင်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့သူကစီးပွားရေးဘက်ကကြတော့ပြောစရာတွေတော့အများကြီးရှိတာပေါ့เนาะတလောကပြောတာကဟိုသက်ဆန်းကတခါဟိုโอ้ลงเกเรนี่บ้องเมียตาเนี่ยอะคูปูตัวซันเอ็กซ์โตละเดี๋ยวนี้ตะคู่ไปจังทุบอยู่เสียชื่อเลยแต่ไม่รู้ตะแกเรยจ้ะเราจังโมนูแฟคเจอริ่งไซเตอร์ลูกขอได้ประชาสมุกโกทุบลงมุกันดาดิมาบลาวที่อ่ะโตตะละได้ป่ะสอจังเราบ่ไม่ตีอ่ะอูตะแกเรยไอ้นี่บักก็หาเนี่ยโตตะละได้สมมุติเนาะดาริอ่ะเนเนပြောตาสู้ตาชื่อป่ะสู้อ่ะบักก็จี้มาสมมุติตัวอ่ะวินวยโตโบกูสู้ดาอะคอนโตกောက်มั้ยสู้ดาอ่ะเว้ยตัวပြောနေจ้ะชื่อတကယ်လေကြတော့ကိုကျွန်တော်တို့ကဥထုတ်လုံးမှုတိုးတက်အောင်လုပ်ရမယ်ဥထုတ်မှုတိုးတက်လာပြီးတော့အလုပ်တွေလည်းတိုးလာမယ်ဆိုလို့ရှိရင်တော့လောက်ခတွေတိုးသွားတယ်ဆိုတော့ဟာဒါတဘာဝကြပါအဲ့တိုင်းဖြစ်နေမှာကိုကအဲ့ဒီဘက်ကအပိုင်းကဘာမှမသိရဘဲနဲ့သူကပြည်သူတွေကိုတစိုးတစ်ခုတိုက်တာအထိနှစ်သက်မှုပေးခြင်းလို့ပေါ့နော်ကျင်းနှမှုပေးခြင်းလို့တော့လာစားတိုးပေးမယ်ဆိုတာမျိုးဖြစ်နေတယ်ဆိုရင်တော့ဒီစုပေါင်းရေးကနည်းနည်းအကြက်တက်တွေ့လိမ့်မယ်လို့ကျွန်တော်တို့အဲ့လိုမြင်တာပဲ
ဟုတ်ကဲ့နောက်တစ်ခုကဒီကုန်စည်နှုန်းတက်လာတာကိုအစိုးရအနေနဲ့ရောဆရာထိန်းချုပ်နိုင်မယ်ထင်ပါလားဆရာအဓိကကုန်စည်နှုန်းနေရာရောဘာကြောင့်ဒီလိုတဖြည်းဖြည်းတက်လာတယ်လို့ဆရာသုံးသပ်ပါလဲရှင
်ကုန်စည်နှုန်းတက်တဲ့အကြောင်းတွေကတော့အများကြီးရှိတယ်ပေါ့ဗျာဒါမှမဟုတ်အစိုးရကဒီကုန်စည်နှုန်းနဲ့ပတ်သက်လို့ထိန်းချုပ်တယ်ဆိုတာဟာဘယ်တော့မှသူကလုံနိုင်ခဲ့တာမှမရှိတာသူပြီးခဲ့တဲ့ကာလတည်းတခြားလူကြီးလို့ရှင်အဲ့တော့ဒီကနေ့ဒီအချိန်မှလည်းသူထိန်းချုပ်နိုင်လိမ့်မယ်လို့ကျွန်တော်တို့ကတော့မထင်ပါဘူးနော်ခိုးတော့ကတော့ပြောတာပေါ့ခုနရေနံစည်းတက်လို့ဟိုကလောင်စာစည်းတက်လို့တိုင်ပုစံစည်းတက်လို့ပြောတာပေါ့အဲ့ဒါလည်းပါတော့ပါတော့ပေါ့ဟိုအပြင်ကကဘာရေနံစည်းပါနေကြနေတယ်ဆိုတော့ဘာမှပြန်ကြဘူးပြအဲ့ဒီလောကြီးကြောင့်ကလည်းသူအကြောင်းပြတာလည်းဖြစ်နေတာပဲပုံမှန်အပြင်ဆိုလို့ရှိရင်ဒီထဲမှာကုန်စည်းနှုန်းတက်တယ်ဆိုရင်ထုတ်လုပ်မှုစည်းတက်လို့ဆိုပြီးတော့ကျွန်တော်တို့ပြောရင်ဖုတ်ထုတ်လို့ပုစီတက်တယ်ဆိုတော့တစ်ခါကပြောဘူးကလေအဲ့ဆိုဗျာအလွယ်ဆုံးပြောဆိုချမောင်ရက်ကဆွေးရက်ကစပြီးတော့ကုန်ထုတ်လို့မှကြာတော့တယ်လည်းမဟုတ်ဘူးဒီလောက်ပဲရှိနေတာပဲပုံမှန်ပဲရှိနေတာဒါမှမဟုတ်တစ်ခါသေးတယ်တလိတိတက်တယ်အခုလို့ဆိုတော့ခြေကံစားကုန်တွေဟိုထုတ်လို့တဲ့နေရသူတို့ကိုနိုင်ကဈေးကြီးတွေပြေးပြီးတော့တခြားကိစ္စတွေမှာပေါ့နော်သူတို့စားဝတ်နေတဲ့ဈေးတွေတက်နေခါသူတို့ကလည်းသူတို့ထုတ်တဲ့ PC ဈေးလိုက်တက်တာပဲ
ခု NLD အစိုးရဒီတက်တန်း၃နှစ်အတွင်းမှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပေါ်သုံးသက်ချက်သိချင်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာဆရာဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်အထူးပြီးတော့ပြောင်းလာမယ်လို့အကောင့်ဘက်ကိုပြောင်းလာမယ်လို့ကျွန်တော်တို့မထင်ပါဘူးဘာလို့ဆိုတော့အခုပြောတော့တဲ့မှာပြောတော့တဲ့ဟာတွေကဟိုအရင်တမရဟောင်းဦးတင်ကျော်ပြောတော့တာရယ်လည်းဘာမှမထူးပါဘူးပြောဖို့ဆိုရင်ဒီအကြောင်းအရာရင်းလည်းဒါတွေအတူတူပဲကျွန်တော်တွေ့ရသလောက်ပါနော် သူသူပြီးပြောတာလည်းမရှိဘူးနောက်တစ်ချက်ကဟိုသူတို့ချထားတဲ့စီဝဲမူဝါဒဆိုပြီးတော့ချထားတဲ့12ချက်ဆိုတာလည်းတကယ်တမ်းဘယ်လိုအကောင့်တွေပုံမလဲဆိုတော့ဟိုမဟာဗျူဟာပိုင်းတော့အဲ့ဒါလေးလည်းပါတာမဟုတ်ဘူးမဟုတ်တဲ့ခါမှကြတော့ပြောပဲကျွန်တော်တို့ကသိနေရတဲ့သဘောရှိရပါဘူးအဲ့ဒီပြောကိုအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းကျွန်တော်တို့ကမသိရတဲ့ခါကြတော့ဖြစ်လာနိုင်ကြီးဘယ်လောက်တောင်ရှိတယ်မရှိဘူးတခါပြောရတော့ဖြစ်ပါနော်ဒီကြည့်ကြတိတိကြဆိုအနိစ္စဆုံးခုနပြောလေအလားအလာတွေပါလေအဲ့ဒီပြောတဲ့စကားပေါ်မှာမူတည်ပြီးတော့ခမရမယ်ဆိုလို့ရှိရင်လည်းတိတ်မလွယ်လာဘူးလို့ကျွန်တော်ထင်ပါတယ်နော
်ဟုတ်ကဲ့ဆရာခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်